အဖရိကဝက်တုတ်ကွေးရောဂါဖြစ်လာနိုင်ခြင်းရှိတဲ့အတွက်ကြိုတင်ကာကွယ်တဲ့အနေနဲ့ဝက်အကောင်းကြီး200ကျော်ကိုတုတ်တင်ခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအင်တာနက်မှာတည်ထူပါတယ်။ထိုင်းနိုင်ငံမှာဝက်တုတ်ကွေးရောဂါဖြစ်ပေါ်မှုရှိမရှိအတိအကျမသိရသေးပေမဲ့အင်းနီးချင်းမြန်မာလာအိုစ်နဲ့ကမ်ဘောဒီးယားနိုင်ငံတွေမှာဝက်တုတ်ကွေးနဲ့တည်ဆုံမှုရှိကြောင်းအတူတူချက်တွေရထားတာကြောင့်အခုထိုင်းအာဏာပိုင်တွေကပထမဆုံးဖြစ်တဲ့အရေးယူဆောင်ရွက်လိုက်တာပါ။မြန်မာနိုင်ငံကနေ12မိုင်ခွဲလောက်အကွာမှာရှိတဲ့ထိုင်းမြောက်ပိုင်းချင်းလိုက်ချောင်းကဝက်နှကောင်ထူးဆန်းစွာတည်ဆုံခဲ့တဲ့နောက်ကြိုတင်ကာကွယ်တဲ့အနေနဲ့ခုလိုဝက်တွေကိုတုတ်တင်ခဲ့တာလို့ထိုင်းဝန်ကြီးဌာနကပြောပါတယ်။အခုတုတ်တင်ခဲ့တဲ့ဝက်တွေကဖြန်းလာပြီးတည်ဆုံသွားတဲ့ဝက်နှကောင်ရှိတဲ့နေရာကနေမန်ဝက်အတွင်းမှာမွေးထားတဲ့ဝက်တွေဖြစ်ပါတယ်။တည်ဆုံတဲ့ဝက်တွေရဲ့သွေးနဲ့တစ်ရှုနမူနာတွေကိုဓာတ်ခွဲခန်းတွေကိုပေးပို့စစ်ဆေးထားတာဖြစ်ပြီးဓာတ်ခွဲခန်းရလကတော့14ရက်လောက်ကြာမြင့်နိုင်တာဖြစ်ပါတယ်။အာဖရိကဝက်တုတ်ကွေးရောဂါဟာပြီးခဲ့တဲ့ဩဂုတ်လကမှာတရုတ်နိုင်ငံမှာတွေ့ရှိခဲ့တာဖြစ်ပြီးတရုတ်နိုင်ငံကဝက်အားလုံးရဲ့ရာဂိုင်းလုံး40လောက်ကိုတုတ်တင်ပစ်ခဲ့ရတာပါ။အဲ့ဒီအချိန်ကစပြီးအာရှတစ်ခွားပြင်မွန်ဂိုလီးယား၊ဗီယက်နမ်၊ကမ်ဘောဒီးယား၊လာအိုစ်၊မြန်မာ၊ဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံတွေကိုပြန့်နှံ့သွားခဲ့ပါတယ်။